မလေးဆန်းနိုင်ငံနဲ့နေကျွန်းထိစပ်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းနယ်စပ်ရလာခရိုင်ထဲမှာနေပြည်တော်ရှင်းလင်းရေးလုပ်နေပြီးတရားမဝင်နေထိုင်တဲ့သူတွေကိုစစ်ဆေးတဲ့အခါမှာထွက်မပြေးကြဖို့နဲ့အသာတကြီးစစ်ဆေးခံကြဖို့ထိုင်းစစ်တပ်ကတတိပေးထားပါတယ်။နိုဝင်ဘာလ5ရက်နေ့ကခွဲထွက်ရေးအင်အားစုတွေကဝင်ရောက်ပစ်ခတ်ခဲ့လို့ပြည်သူစစ်တပ်ဖွဲ့ဝင်တွေနဲ့အတူမိသားစုဝင်တွေပါစုစုပေါင်း15ယောက်တိုက်ဆုံခဲ့ပြီးတဲ့နောက်အခုလိုနေပြည်တော်ရှင်းလင်းရေးစတင်နေတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းတောင်ပိုင်းကခွဲထွက်ရေးအင်အားစုတွေဟာရလာခရိုင်အတွင်းကကြောင်မျိုးနဲ့လက်ဆရာကြေးရွာကိုဝင်ရောက်ပြီးပြည်သူစစ်တပ်ဖွဲ့တွေနဲ့မိသားစုဝင်15ဦးကိုပြစ်ခတ်တတ်ဖြတ်ခဲ့တာပါဒီဖြစ်ရပြီးထိုင်းစစ်တပ်ရဲ့အထူးတိုက်ခိုက်ရေးတပ်ဖွဲ့တွေဟာနေမြေပိတ်ဆို့ရှင်းလင်းရေးတွေလုပ်ခဲ့ကြပါတယ်စကြောင်ရလာဖတ်တမီစတဲ့ထိုင်းမင်းနယ်ဘက်ကကြေးရွာတွေမှာတော့အရေးပေါ်အမိန့်ထုတ်ပြန်လာလို့တအိမ်တက်တအိမ်စင်ရှာပွေနေကြတဲ့စစ်ကြောင်းတွေကိုတွေ့ရင်ထပ်မပြေးကြဖို့အသာတကြီးအစ်စစ်ခံရဖို့နေမြေအာဏာပိုင်တွေကပြစ်ပင်းချက်ထုတ်ပြန်ထားပါတယ်အမှတ်လေးစစ်ပေသားမှုဘုံမူကြီးဖွန်ဆက်ဖုံတဝက်ကတော့အခုလိုပြောဆိုသွားပါတယ်
เราก็จะเอาเล่นเฉพาะปัญหาของหน่วยที่อ่อนแอถูกไหมครับชาวบ้านชาวบ้านธรรมดาชาววันทำงานคือก็มาเสียสละอาวุธตัวนี้ก็มาสำหรับเพื่อน
ต่างไปก็ခွဲထွက်ရေးအင်အားစုတွေဟာလုံခြုံရေးအားနည်းတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်ကြကြောင်းမဆိုင်တဲ့ပြည်သူတွေပါတည်ဆုံကြရပါတယ်။အဲဒါကြောင့်ထိုင်းတောင်ပိုင်းကမြို့နယ်တို့မှာအရေးပေါ်အခြေအနေထုတ်ပြန်ပြီးနေမြေရှင်းလင်းရေးလုပ်နေပါတယ်။သက်ဆိုင်ရာရွာတကြီးတွေကအဲ့ဒီနေမြေမှာရှိတဲ့နေထိုင်နေသူတွေရဲ့စည်ရင်းကိုပေးရပါမယ်။စစ်တပ်ကစစ်ဆေးတဲ့အခါမှာလည်းအပါတကြီးစစ်ဆေးခံရပါမယ်။စစ်တပ်ကလုံခြုံရေးကင်းလဲတဲ့အခါမှာဘယ်သူပဲဖြစ်ဖြစ်ထပ်မပြေးကြဖို့လိုပါတယ်။တတ်မှတ်ထားတဲ့အချိန်လေးမှာအပြင်းမထွက်ကြဖို့လိုပါတယ်။တောင်ပိုင်းခွဲထွက်ရေးအင်အားစုတွေနဲ့လွဲမှားပြီးပြစ်ခတ်မိမှဆိုလိုပါဆိုပြီးပြောဆိုသွားတာပါ။ထိုင်းတောင်ပိုင်းမှာတပ်မရရှိသူလူ10ဦးထက်မနည်းကိုလည်းထိုင်းစစ်တပ်ကဖမ်းဆီးပြီးစစ်ဆေးနေပါတယ်။ထိုင်းတောင်ပိုင်းမှာတော့မလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလည်းရှိနေတာပါ။တချို့ကတော့နိုင်ငံကူးလက်မှတ်တတန်းကုန်နေတဲ့သူတွေဟာလည်းတရားမဝင်ဖြစ်နေတာတွေလည်းရှိနေကြောင်းရှေ့ပြားလို့တမအခွင့်အရေးကွန်ရက်ရဲ့ဟိုက်ရန်ရုံနဲ့တာဝန်ခံဥပယီကအခုလိုပြောပါတယ်။
ကျွန်တော်ဒီဆရာဆန္ဒအထောက်အခံမရှိတဲ့သူတွေကဘယ်သူရှိမလဲဆိုလို့ရှိရင်အလုပ်ဖက်စာပုံသွားတဲ့အလုပ်သမားတွေနောက်ပြီးတော့ဗီဇာတက်တက်မဆက်လိုက်ရတဲ့အလုပ်သမားတွေအဲ့လိုအနည်းအကျဉ်းတော့ရှိနေကြ။ဟုတ်ကဲ့။ဒါဖြစ်လို့ဆိုသူတို့ကပမာအထောက်အခံမရှိတဲ့အခါအလုပ်လုပ်လို့မရဘူးလေ။လောက်ကဖက်မရှိဘူး
။ခန်းလေးနဲ့ဇက်မှာ69ခုနှစ်အတွင်းမှာမလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာ9000လောက်ကိုလည်းဖမ်းဆီးခဲ့ပါရဲ့။ခန်းလေးနဲ့ဇက်ကရာဘာတော်တွေတဘာဝတစ်တော်ရည်အတွင်းမှာလူပွဲစားတွေကထားခဲ့တဲ့မြန်မာနိုင်ငံသားတွေလည်းရှိခဲ့ပါတယ်။အခုလိုမျိုးအရေးပေါ်ကာလမှာတော့ဘယ်သူပဲဖြစ်ဖြစ်ထိုင်းစစ်တပ်ကတွေ့တဲ့အခါမှာစစ်သေးတာကိုလက်ခံဖို့နဲ့ကြောက်လန့်ပြီးခပ်ပြေးတာတွေမလုပ်ဖို့အတွက်ထိုင်းစစ်တပ်ကသတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။